Welcome to the Voice of America in Burmese.
Minglanya jama khmyar American Piraung Su Washington DC New Radio View American tan ga ni 2022 khu ne March 18 ya cha taw rain ni nya bai Myanmar ba da season ni ko Myanmar san naw chain nya 9 nai ga ni 10 nai thi line lo mi de 1925 30 ne line lo mi de 190 a pyin view ye Facebook sa myan la ga ni le sa tin atan lwin ni ba yi khmyar ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ကလေးမျိုးမှာမနေ့ကဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲခဲ့လို့တိုက်ဆုံမှုတွေရှိခဲ့ပါတယ
်မနေ့က3ရက်ဒီနေ့က7ရက်4ရက်ဆုံးပြည်သက်ထဲမှာစုစုပေါင်းအကုန်လုံးကြာဆုံးတာကတော့9ရက်ပေါ့နော်ဟုတ်ကဲ့မနေ့ကကြာတော့3ရက်ကြာတော့ကျွန်တော်တို့
ဆန္ဒပြပွဲမှာပါဝင်သူမျိုးကန်တူပြောပြတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ပါဝင်နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေအကြောင်းပါဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့ရဲတပ်ရင်းနဲ့ရဲကင်းကို KIA ကချင်လူမျိုးရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းစတာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ဒီနေ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မြို့အပါအဝင်မန္တလေးမုံရွာရွှေဘိုနတ်မောက်တောင်ငူညောင်ဦးမိထီလာဖားကန့်လွိုက်ကော်တဝဲကလေးစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆရာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်လုပ်ခဲ့ကြပါတယ်။ဒီသူတွေဟာလမ်းလျှောက်ချီတက်တာတွေ၊ထိုင်သပိတ်လုပ်တာတွေ၊စိုက်ကယ်တွေတန်းစီမောင်းနှင်ဆန္ဒပြတာတွေလုပ်ခဲ့ကြတာပါ။မုံပြင်းနယ်ထဲမှာတော့ဖွဲ့စည်းပုံကိုမီးရှို့ဖျက်ဆီးဆန္ဒပြကြပါတယ်။ပြင်မနာလာရှူစခိုင်းနဲ့မိုးကုံမြို့တွေမှာတောင်းဆိုချက်စာသားတွေဆိုင်းပုတ်တွေသာချထားတဲ့လူမဲ့တပိတ်တခါပမောမှာအတန်တိတ်တပိတ်တီဘောနဲ့မုံရွာမြို့တွေမှာမိုးမလင်းငင်ကလေးကပြုတ်လုတဲ့အာယုံဦးတပိတ်စတဲ့ပုံစံအမျိုးမျိုးသောဆက်ရနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတာပါ။ဒီပရင်းမျိုးကြီးတော်ရွာဘက်မှာဆိုရင်ဆန္ဒပြသူတွေပြန်လာပြီးတဲ့နောက်မှာစစ်ကား6စီးအချုပ်ကားတစ်စီးနဲ့အခုညနေပိုင်းမှာဝင်ရောက်ပစ်ခတ်ဖျက်ဆီးပြီးတော့၄ယောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမျိုးမှာ CDM လုတဲ့တပ်တော်ဝင်တန်းတယောက်ဟာရဲနဲ့စစ်သားရဲ့ဖမ်းဆီးရိုက်နှက်တဲ့တန်းရာကြောင့်ဒီကနေ့အစောပိုင်းကတေဆုံးသွားပါတယ်။အသက်24နှစ်အရွယ်ကိုထွန်းထက်အောင်ကို15ရက်နေ့တုန်းကဖမ်းဆီးပြီးတော့ရိုက်နှက်ထားခဲ့တာဖြစ်ပါတယ်။တခါရန်ကုန်မြို့မှာဆိုရင်တာကေတာအင်းစိန်စမ်းချောင်းလှိုင်တာမွေစတဲ့မြို့နယ်တွေမှာပြည်သူရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရဲတဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိပါတယ်။လှိုင်မြို့နယ်ဘက်ကပြစ်ခတ်တဲ့အတန်းတွေပါ။ဆန္ဒပြသူတွေဘက်ကလည်းအိမ်လုံးလောင်စာဘုံတွေနဲ့ပြန်ပြီးတုံးပြန်ပြစ်ခတ်တာတွေလည်းရှိပါတယ်။ဒါကတော့အလုံးမျိုးနယ်ဘက်မှာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေဘက်ကမီးရှူးမီးပန်းတွေနဲ့ပြန်ပြီးတော့ပစ်ဖောက်တဲ့အတံတွေဖြစ်ပါတယ်။မြောက်ဥက္ကလာနဲ့တာမွေမျိုးတွေမှာလည်းစစ်တပ်ကပစ်ခတ်ဖြိုခွင်းလို့တရားရသူတွေရှိပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ရန်ကုန်မြို့လမ်းတော်တော်များများမှာရဲနဲ့စစ်သားတွေအလဲတကူဝင်လာနိုင်အောင်အတားဆီးတွေချထားသလိုတချို့နေရာတွေမှာလည်းချထားတဲ့အတားဆီးတွေကိုမီးရှို့ပြီးတော့ရဲတွေစစ်သားတွေချက်ချင်းသွာလာလို့မရအောင်လုပ်ခဲ့ကြပါတယ်။တချို့လမ်းတွေမှာတော့ဒီလက်နက်ကင်လုံခြုံရေးတွေကလမ်းတဲကရှိသူတွေကိုအင်အားသုံးပြီးတော့ဖယ်ရှားခိုင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာဆိုရင်အမျိုးသမီးတွေကိုပါဖယ်ရှားခိုင်းခဲ့တာတွေရှိပါတယ်။တောင်ကလာပါမြို့နယ်ထဲမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။တောင်ကလာပါမှာအဲလမ်းတွေကိုအတားဆီးရလူတွေကညာရဲစစ်ကားတွေဝင်မှာဆိုတော့အတားဆီးရပိတ်ရော။ပိတ်တဲ့အချိန်မှာဘာဖြစ်လဲဆိုတော့စစ်ကား6စီးလောက်ရောက်လာပြီးတော့အဲ့ဒီလမ်းတွေမှာရှိတဲ့လူတွေအိမ်တွေအကုန်လုံးကိုတကားခောက်ပြီးတော့ဖမ်းသွားတာလူ30လောက်ဖမ်းသွားရင်ညာမနေ့ပြန်လာမယ်လို့ချိန်ွားတယ်ညဟွာလောက်မှပြီးသွား2နာရီခွဲ3နာရီလောက်မှပြီးသွားဒီနေ့မနေ့ကျတော့9နာရီခွဲလောက်ပြန်ရောက်လာတယ်အခုလမ်းလေးကိုတလမ်းဝင်တလမ်းထွက်လိုက်အိမ်ကြီးတကားခောက်တယ်ပြည်တဲ့လူကုန်ဖန်းအဲ့မှာရှိတဲ့မိသားစုတွေအကုန်လုံးကနေဆက်ရတပြင်ဟိုကိုစီမျိုးအိမ်ပါညာကိုပုံရတဲ့အခြေအနေဖြစ်သွားတယ်ဘာလို့တလမ်းဝင်တလမ်းထွက်တကားခောက်ပြီးတော့အိမ်ရှိသမျှလူတွေကုန်ဖွက်ခိုင်းပြီးဆွဲရတယ်ရာသီဥတီ12 13 14လမ်းနေမှာညာကအထိတ်တိုက်တွေ့တယ်ထိတ်တိုက်တွေ့ဆုံးမှာလူသေးတယ်ကျန်တဲ့ဟာဒဏ်ရသွားတယ်တည်မတည်ကွန်ဖန်းမလုပ်လို့မရဘူးတယောက်တည်ရတော့ကွန်ဖန်းနဲ့မိသားစုကကွန်ဖန်းထားတယ်အဲညာတော်ပြေစခန်းကိုနှမ်းပစ်လိုက်တာမှသူ့အမှန်သွား
ဒါကတော့တောင်းကလာပါမြို့နယ်ဘက်ကအခြေအနေပါတချို့မြို့နယ်မှာဆိုရင်လည်းလမ်းတွေပေါ်မှာတားထားတဲ့အတားဆီးတွေကိုဖယ်မပေးရင်တရက်ကွက်လုံးကိုပြစ်ခတ်မယ်မြေလှမ်းမယ်ဆိုပြီးတော့လက်နက်ကင်တပ်တွေဘက်ကချင်းချောက်တတိပေးခဲ့ပါတယ် ရဲတွေစစ်သားတွေဟာပြည်သူတွေရဲ့မော်တော်ကားတွေအဆောက်အဦတွေကိုဖျက်ဆီးတာလမ်းသွားလမ်းလာတချို့ကိုရိုက်နှက်ခေါ်ယူစစ်ဆီးတာတခါဈေးတယ်တွေစီကအစားအသောက်တွေကိုအတင်းလူယူတာတွေလုပ်တဲ့ဗီဒီယိုတွေလည်းလူမှုကွန်ရက်တွေပေါ်မှာပြည်သူတွေပြန်လည်မျှဝေနေကြပါတယ်လက်ကင်ဖုန်းတွေဘောကနေအင်တာနက်မသုံးနိုင်အောင်အာဏာပိုင်တွေဘက်ကပိတ်ပင်ထားတဲ့အတွက်အဆက်အသွယ်ပြတ်တောက်ပြီးတော့သတင်းတွေမသိရမှာကိုပြည်သူတော်တော်များများကလည်းစိုးရိမ်နေကြပါတယ်။ဆက်သွယ်ရေးအခက်အခဲကြောင့်ဆန္ဒပြသူတွေတစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်ဖို့ထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ဖို့ဖမ်းဆီးခံရသူတွေသတင်းသိရဖို့နဲ့ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲတွေဖြစ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဆေးဥချွေကြီးညာထားတဲ့လှိုင်းသားရမြို့နယ်ထဲမှာတော့အရင်ရက်တွေကလိုဆန္ဒပြပွဲတွေမတွေ့ရပေမဲ့နေကလာပြီးအလုံးလုံးသူတွေသူတို့နေရပြန်လာပို့ပြီးတော့များလာနေပါတယ်ဆက်ယုံတချို့မိလောင်ပြက်စီးသွားတာကြောင့်အလုံးကင်တွေမရှိတော့တာတခါတောက်တုံးရေတွေရှားပါတာနဲ့စစ်တပ်ကဒီနေရအနှံ့တက်ဆွဲထားတာကြောင့်စိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်အာနာသိန်းစစ်တပ်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူ200ကျော်တည်ဆုံးခဲ့ပြီးတော့2000ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကြီးအကဲများကကိုကြီးဆောင်ရှောက်ရဲ့အသင်း AAPPB ကထုတ်ပြန်ထားပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခိတ္တဒုသမ္မတမန်ဝင်းခိုင်တန်းနဲ့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရာဇဝတ်ကြီးပုံမှ122နှစ်နဲ့ရက်တဖွဲ့ကတရားစွဲထားတယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်မန်ဝင်းခိုင်တန်းဟာစင်ပြိုင်အစိုးရနိုင်ငံတော်အကြီးအကဲတယောက်အနေနဲ့လူမှုကွန်ရက်ပေါ်ကနေမိန့်ခွန်းပြောကြားခဲ့ကြောင်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုစန့်ကျင်ဖြိုဖျက်ဖို့လှုံ့ဆော်မှုတွေပါတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုကိုကျွန်းလွန်တယ်လို့ဆွဆွဲထားပါတယ်။ဦးကျော်မိုးထွန်းဟာလည်းကုလသမဂ္ဂထွေထွေညီလာခံမှာမြန်မာအရေးအလို့သဘောဆွေးနွေးစဉ်မှာ CRPH ဘက်ကရက်တည်ပြီးတော့ CRPH ရဲ့သတင်းစကားကိုပြောခဲ့တဲ့အပြင်နိုင်ငံတော်ကပေးတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာခြင်းမရှိသလိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖြိုဖျက်အောင်လို့အထောက်လုပ်ဆောင်လှုံ့ဆော်တိုက်တွန်းနေတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရာဇဝတ်ကြီးပုံမှ122နှစ်ကိုကျူးလွန်တယ်လို့ဆွဆွဲထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမာဖြစ်တာဝန်ပေးထားတဲ့ဒေါက်တာဆာဆာကိုအလားတူပုံမှတ်တက်ပြီးတော့တရားစွဲတယ်လို့ထုတ်ပြန်ခဲ့ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်953ညလိုင်းဒိုမီတာ25ကီလိုဟတ်1783ညလိုင်းဒိုမီတာ32ကီလိုဟတ်9339နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျတာရင်းနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်ဥရောပသမဂ္ဂ EU ဆေးဝါးစစ်ဆေးကြီးကြပ်ရေးအဖွဲ့ကြီးအနေနဲ့ AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးနဲ့သွေးခဲတဲ့အကြာဆက်ဆက်မှုရှိမရှိစစ်ဆေးချက်ကနေဦးရလက်ကိုဒီနေ့ထုတ်ပေးဖို့ရှိနေပါတယ်။ဥရောပသမဂ္ဂဆေးဝါးအေဂျင်စီအနေနဲ့ဥရောပမှာဒီ COVID-19 ကာကွယ်ဆေးအမျိုးအစားထိုးခဲ့သူပေါင်း5,000တက်ကနေလူ30မှာတွေ့ခဲ့တဲ့သွေးခဲမှုပြဿနာကိုစစ်ဆေးနေပါတယ်။ဒီစစ်ဆေးချက်ဆိုင်ရာမေးခွန်းတွေတဲ့ကတစ်ခုကတော့အခုသွေးခဲမှုဖြစ်တဲ့လူရည်နှုံဟာရေပူရအားဖြင့်လူများချတွေ့ရလိရှိတဲ့နှုံထက်ပိုများများနေသလားဆိုတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ဒီကာကွယ်ဆေးအမျိုးအစားရဲ့ဘေးအန္တရာယ်ကင်းမှုအပေါ်တီးတန့်လေ့လာဆန်းစစ်ချက်တွေလုပ်နေရမှာနောက်ဆုံးတွေ့ရှိချက်တွေအရကောင်းကျိုးကဆိုးကျိုးထက်လောလောဆယ်မှာပိုသာနေပါတယ်လို့မင်းကဆိုပါတယ် WHO ကပဲကြီးမားကျယ်ပြန့်တဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေမှာဆိုးကျိုးဖြစ်နိုင်ခြေကိုသတိပေးချက်ထုတ်တာကလုံယုံလုံစင်ဖြစ်ပေမဲ့ဖြစ်ပျက်လာမှုတိုင်းအတွက်ဒီကာကွယ်ဆေးနဲ့သာသက်ဆိုင်တယ်လို့တော့အပြတ်ပြောလို့မရဘူးဒါပေမဲ့စစ်ဆေးမှုတွေလုပ်တာကတော့ကောင်းပါတယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ American ဒုသမ္မတကမလာဟဲရစ်ရဲ့ Washington မြို့တော်ကအင်ဒိုနာမှာ Texas ပြည်နယ် San Antonio မြို့သားသူကိုလက်နက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ Secret Service အထူးလုံခြုံရေးတပ်ဖွဲ့ကပြောလိုက်ပါတယ်။သမ္မတနဲ့ဒုသမ္မတတို့လုံခြုံရေးယူရတဲ့အထူးလုံခြုံရေးတပ်ဖွဲ့အနေနဲ့အခုတန်တရားရှိထားသူအသက်32နှစ်အရွယ် Paul Murray ကိုဒုသမ္မတအင်ဒိုနဲ့ရေထက်စောင့်ကြည့်စခန်းတည်ရှိတဲ့အစိုးရအဆောက်အဦဝန်သားကလမ်းမပေါ်မှာတွေ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ Washington မြို့တော်ရေတပ်ဖွဲ့ကလည်းနောက်ပိုင်းမှာသူ့ရဲအရာရှိတွေအနေနဲ့ Murray ကိုထိန်းသိမ်းခဲ့ပြီးသူကားထဲမှာအန်ဒီရဲ့ကြီးတဲ့ rifle လက်နဲ့တစ်လက်နဲ့မှတ်ပုံတင်မထားတဲ့ကြီးစံအများပြားတယ်ဆောင်လာမှုနဲ့ပြစ်မှုတင်လိုက်တယ်လို့ဆိုပါတယ်။ ဒီရတဖွဲ့ကပဲအခုဖန်ဆင်းမှုဖြစ်လာတာကတက်ဆက်ပြည်နယ်ကလာတဲ့ခြောက်လင်းချုပ်ပြန်ချက်ကနေတည်င်းရပြီးဖန်ဆင်းနိုင်ခဲ့တာလို့ဆိုပေမဲ့ဘလို့ရေးထားတဲ့ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့ဝါရှင်တန်မြို့တော် Fox ရုပ်သံတင်ဌာနရဲ့သတင်းထောက်တူကတော့မာရိယာဂေယောင်ကတန်းကြောက်လန့်မှုခံစားနေရပြီးသူ့ကိုစစ်တပ်ဒါမှမဟုတ်အစိုးရကတတ်ချင်နေကြောင်းနဲ့ဒီကိစ္စကိုဝါရှင်တန်သွားရှင်းမှဖြစ်ကြောင်းသူ့အမေစီဖုန်းမက်ဆေ့ချ်ပို့ထားတယ်ဆိုတာအဲ့ဒီဘတန်ထဲမှာရေးထားတယ်လို့ Twitter မှာရေးခဲ့ပါတယ်ခင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေကြားစစ်နှင့်ဆွေးနွေးပွဲတွေဒီနေ့ပြီးဆုံးသွားပြီဖြစ်ပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်ဆိုမျိုးတော့မှာကျင်းပခဲ့တဲ့2+2ကဒီနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ပူးတွဲအစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်နောက်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချူယွန်ယန်နဲ့ကာကွယ်ရေးဝန်ကြီးဆူဘုတ်တို့တက်ရောက်ခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကမြောက်ကိုရီးယားကိုနျူကလ িয়ার ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့နဲ့အမေရိကန်နဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားချင်းချမှုတွေကိုရှော့ချသွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒါအပြင်လူ့ခွင့်ရချုပ်ဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ကြုံနေရတဲ့မြောက်ကိုရီးယားပြည်သူတွေပါဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့လဲအခိုင်အမာစိတ်ပန်းဖြတ်လှုပ်ဆောင်သွားမယ်လို့ဝန်ကြီးဘလင်ကန်ကဆက်ပြောခဲ့ပါတယ်။အရှခီးစင်တစ်စိတ်တစ်ပိုင်းဖြစ်တောင်ကိုရီးယားကိုရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာမြောက်ကိုရီးယားရဲ့နောက်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနိုင်မှုပေါ်တုံ့ပြန်ခဲ့တာတွေအပြင်ဆီယနာတင်ထားတဲ့မြန်မာနိုင်ငံကိုလည်းအဓိကထားဝေဖန်ခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်ဖို့စစ်တပ်ကလုံပန်းနေပြီးတိုင်းပြည်နာကတ်အတွက်ကိုယ်စနာကိုရိုးရိုးလေးထုတ်ဖော်နေတဲ့ဆန္ဒပြအသူတွေကိုလည်းရဲရဲစက်စက်ပြုတ်ခွဲနေတယ်လို့အခုကိုရီးယားခီးစင်မှာရောမတန်ခင်ရောက်ခဲ့တဲ့ဂျပန်ခီးစင်မှာမှစက်တိုက်ထည့်ပြောခဲ့ပါတယ်။ရိုဂျာဒုက္ခသည်1000ကျော်ရွှေ့ပြောင်းထားတဲ့ဘင်္ဂလားဒေ့ရှ်ပင်လယ်အော်တဲကပါစင်ဂျာကျွန်းကိုကုလသမဂ္ဂကိုယ်စားလှယ်တစ်ဖွဲ့မနေ့ကစ3ရက်ကြာခီးရောက်ရှိနေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကကျွမ်းကျင်သူတွေပါတဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်အစိုးရစီစဉ်ပေးမှုနဲ့မနေ့နေ့လယ်ပိုင်းကပဲဘာစင်ချာကျွန်းကိုရောက်ရှိလာကရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဝန် UNHCR ကပြောလိုက်ပါတယ်။ဒီခေတ်စဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေကိုကျွမ်းပေါ်မှာနေရာချစီစဉ်ပေးထားတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေဘာစကြာကျွန်းပေါ်မှာတာဝန်ကျနေသူတွေနဲ့လည်းဆွေးနွေးသွားမယ်လို့ UNHCR ကဆိုပါတယ်။မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသူတွေရေးမှာမြန်မာစစ်တပ်ကတော့ Ranger ဆိုတဲ့အုံနှုတ်ကိုလက်မခံပေမဲ့ဒုက္ခသည်တွေကတော့စီစစ်လက်ခံသွားမယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေနေရာပြင်အစီအစဉ်ကတော့အခုချိန်ထိနှောင့်နှေးနေစေဖြစ်ပါတယ်ခင်
။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကလေးမျိုးကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါတယ်။နိုင်ငံတော်ဝန်ဆရာနာရှင်စွန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်တိစုံသူတွေရာချီရှိပြီးနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ပုံမှန်အတိုင်းဆက်ပြီးတော့ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။မုံရမျိုးကစီဒီအမ်လို့ရှာမှုမှာပါဝင်တဲ့တတော်အရာရှိတိစုံခဲ့တာပါဝင်မနေ့ကကလေးမျိုးမှာတပိတ်စစ်ကြောင်းအကျန်းဖတ်ဖြူခွဲခံရပြီးတဲ့နောက်တိစုံသူအရေးအတွက်လဲတိုးလာခဲ့ပါတယ်။ရန်ကုန်အရာရှိတဲ့သတင်းကိုမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကလေးမျိုးမှာမနေ့တုန်းကဆရာနာရှင်စန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကိုင်းကြီးကအကျန်းဖတ်ပစ်ခတ်ဖြူခွဲလို့တိစုံသူတွေရှိခဲ့ပြီးတော့ဒီကနေ့ထပ်ပြီးတော့တိစုံသွားရသူတွေလည်းရှိနေပါတယ်။မနေ့ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူက9ဦးထိရှိနေခဲ့ပြီးတော့တေဆုံးသူတွေက4ဦးကတော့စစ်ဆေးရုံမှာပဲရှိနေသေးတယ်လို့မနေ့ကဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။မနေ့ကကြာသွားတာကကျွန်တော်တို့မနေ့ညအထိပေါ့နော်ကွန်ဖာမ်ဖြစ်တာ3ယောက်အဲ့ဒါနဲ့ဒီမနေ့မှာဆိုရင်4ယောက်ဆိုပြီးတော့စစ်ဆေးရုံကပြောတယ်ပြီးတော့တယောက်ကျတော့ကျွန်တော်တို့ချင်းပြည်နယ်ထိန်းစံကပေါ့နော်အသက်16နှစ်အရွယ်တယောက်ပါတယ်ပြီးတော့ကျန်တဲ့အလောင်း3လောင်းကတော့အမီမတိဘူးပေါ့နော်ဘယ်ရလဲဆိုတော့မသိရသေးဘူးပြမနေ့က3ယောက်ဒီနေ့က7 4ယောက်ဆိုပြည့်တဲ့ထဲမှာစုစုပေါင်းအကုန်လုံးကျဆုံးတာကတော့9ယောက်ပေါ့နော်မနေ့ကကျတော့3ယောက်ကျတော့ကျွန်တော်တို့ဟိုဒီပြည်သူတွေက อยู่ลงยาบ่เนาะจังแต่4ล้านกว่าจ้ะတော့สะตะกากาเนี่ยตื่นทัวร์เลยโหลบีน่าเนี่ยมีตื่นได้โหลจ้ะกูก็ပြောเลยครับโอเคทีนี้มาจ้ะတော့สะจ้างอ่ะเราไม่ยัดกูเค้าว่าอศีสะจ้างอ่ะสะจ้างเนี่ยอนาคตสะจ้างสะจ้างสุดแล้วนะจ้างเปลี่ยนขัดเลยครับทีนี้แหละสรุปเราอ่ะงงจังกว่าสารณะจ้ะนี่เอเนี่ยหาโหกูก็สะตะนัดจีฤเนี่ยกว่าเนี่ยปิดแต่ขาจ้ะတော့สิทธิ์แท้มาတော့ดีหากูမကံမရက်ဖြစ်ပြီးတော့စိတ်တော့မကောင်းဘူးပြပြီးတော့တို့ဒီလို့တို့ရဲ့လုံးရက်ပုံလည်းကျွန်တော်တို့ငယ်အနေနဲ့အရန်ရှုတ်ချတယ်ဗ
ျမနေ့ကကျန်းဖက်ဖြူခွဲခံရတဲ့ကလေးမျိုးတပိတ်စစ်ကြောင်းကိုချင်းပြည်နယ်ကလူငယ်တွေကလည်းပါဝင်အဖြစ်ပေးကြပါတယ်ကလေးမျိုးတပိတ်စစ်ကြောင်းအကျန်းဖက်ဖြူခွဲခံရမှုကြောင့်တည်ဆုံသွားရသူတွေထဲမှာချင်းလူငယ်တွေလည်းပါဝင်ပါတယ်မနေ့ကကြားဆုံးသူတချို့ဒီကနေ့စာပနာပြုလုပ်ပြီးတော့တင်ကြပါတယ်မတ်လ15ရက်နေ့ကစီရီယာမှာပါဝင်တဲ့ရင်းမပင်မျိုးကတစ်တော်ဦးစီးဌာနကတော်ကောင်ကိုထွန်းထက်အောင်လက်နက်ကင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခံသွားရပြီးညှဉ်းပန်းနှိပ်စက်မှုကြောင့်ဥကောက်မှာဒဏ်ရာရခဲ့ပါတယ်ဒီကနေ့မနက်မှာတော့မန္တလေးစေယုံကြီးမှာတည်ဆုံသွားတယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကတာဝန်ရှိသူတဦးကပြောပြပါတယ
်ရင်းမပင်မျိုးနယ်တစ်တော်ဦးစီးဌာနကတော်ကောင်ပေါ့နော်အသက်ကတော့24နှစ်လောက်ရှိပါတယ်ဖမ်းခံရတာကတော့15ရက်နေ့စစ်ကြောင်းတပိတ်စစ်ကြောင်းပြီးတော့လူစုခွဲပြီးပြန်ရတဲ့အချိန်မှာဖမ်းထားရတာပေါ့နော်ဆိုတော့ဖမ်းခံရပြီးတော့သူ့ကိုရိုက်နှက်တာတွေလုပ်တယ်လို့ကျောင်းပြရတယ်ဒီကောင်းမှာတရားပြင်းပြင်းထန်ထန်ရသွားတဲ့အတွက်ပြန်လှည့်ပေးလိုက်တယ်အဲမုံရဆေးုံကြီးမှာကုတယ်တွေးကောင်းမှာတွေးခဲတာကတတော်ချင်းနေဆိုရင်တော့မုံရမှာမနိုင်တော့ဘူးဆိုပြီးတော့မန်လေးဆေးုံကြီးကိုထပ်လွှဲပါတယ်ကွာအခုဒီနေ့မနက်မှာတော့မန်လေးဆေးုံကြီးမှာအာကြာဆုံးသွားပြီဆိုတာကျွန်တော်တို့သိလိုက်ရတာပေါ့နော
်မုံရမျိုးကတပိတ်စစ်ကြောင်းကိုလက်နက်ကိုင်းတွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့ဖမ်းဆီးရိုက်နှက်မှုကြောင့်တေဆုံးသူကတော့17ဦးထိရှိနေပါတယ်ကိုထွန်းထောင်ကမုံရမျိုးရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာလက်နက်ကိုင်းတွေရဲ့ညှဉ်းပန်းနှိပ်စက်မှုကြောင့်တေဆုံးခဲ့ရတဲ့ပထမဆုံး CDM ဝန်ထမ်းလေးဖြစ်ပါတယ်ဒီကနေ့မုံရမျိုးရဲ့တပိတ်စစ်ကြောင်းတွေကတော့ပုံမှန်အတိုင်းထွက်ခဲ့ပါတယ်ဒီကနေ့မှာတော့မုံရပညာရေးကောလိပ်မှာစင်အာ100ဝန်းကျင်လောက်တက်လာဆွဲထားတယ်လို့မုံရလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီကတာဝန်ရှိသူတို့ကပြောပြပါတယ
်ဟိုကျွန်တော်လည်းပုံမှန်စစ်ကြောင်းတိုင်းရှိတတ်ကြတယ်သူတို့ဘက်ကလည်းလိုက်ပြီးဖြုတ်ပြဖို့ကြိုးစားတယ်ဒါပေမဲ့နှစ်ဖက်ကထိတ်တိုက်ဆုံတာမျိုးမရှိဘူးအဲ့တော့ AACC ပဲတင်လိုက်နိုင်တယ်ဒီကနေ့နည်းနည်းထူးခြားဖြစ်ရလို့ပြောရင်တော့ကျွန်တော်တို့ဒီစစ်ကြောင်းထွက်တဲ့ရက်တွက်နဲ့မလမ်းမကမ်းမှာရှိတဲ့ပညာရေးကောလိပ်ထဲကိုသူတက်ဝင်ဆွဲလိုက်ပြီးတော့ကျွန်တော်သိထားတယ်အရင်တော့ကမုံရတက်ကတူနဲ့မုံရစီဝါကြီးတက်ကတူနှစ်ခုမှပဲသူတို့တက်ဆွဲထားတယ်။အခုဒီကနေ့အချိန်ရဆိုရင်ပညာရေးကောလိပ်ကိုပါသူတို့တက်ဝင်ဆွဲလိုက်တဲ့တော့ဖြစ်လာပါတယ်ခင်ဗျ။အဲအားကတော့ကျွန်တော်တို့အကြမ်းင်းသိရသလောက်ကဒီနေ့တက်ဆွဲတဲ့စီမှာဆိုရင်ကျွန်တော်တို့စစ်ကားရေးက6စီးလောက်ကိုကျွန်တော်သိရတယ်ပေါ့နော်။အရေးအတွက်ကတော့ကျွန်တော်တို့ဟိုတိတ်အများကြီးတော့မဟုတ်ဘူး။တရားဝင်းကျင်လောက်လိုပဲသိထားတယ်ခင်ဗျ။
မုံရမှာတော့ဆန္ဒပြပွဲတွေကြောင့်ဖမ်းဆီးခံရသူက80ဝန်းကျင်လောက်ရှိနေပါပြီ။ဒီကနေ့မှာတော့30ဝန်းကျင်လောက်ပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်။ရာဇသက်ကြီးပုံမှ905ကကြီးနဲ့တရားစွဲခံထားရတဲ့အဲ့ဒီဖမ်းဆီးခံရသူ30ကိုအမှုရုပ်သိမ်းခွင့်ပေးလိုက်ပြီးအပြည့်အပြည့်လွတ်မိန်ပေးပြီးပြန်လွှတ်ပေးခဲ့တယ်လို့မုံရခရိုင်ရှင်းနေများကွန်ရက်ကပြောပါတယ်။မန္တလေးမှာလည်းဒီကနေ့ပုံမှန်အတိုင်းခြိတဲ့ဆန္ဒပြခဲ့ကြပြီးတော့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းတွေကိုလက်နက်ကိုင်တပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီကနေ့စကိုင်းမြို့မှာတော့လူမဲ့တပိတ်ဗမော်မြို့မှာတော့အတန်သိတပိတ်စသဖြင့်နိုင်ငံတော်ကမြို့နယ်တိုင်းလူလူမှာပုံစံမျိုးစုံနဲ့ဆရာနာရှင်ဆန့်ကျင်ရေးလူမှုဆန္ဒပြနေကြပါတယ်။နိုင်ငံတော်ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုကလည်းနေ့စဉ်ရှိနေတာပါ။လက်နက်ကင်တပ်ဖွဲ့ရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့တည်ဆုံးသူကနေ့စဉ်နဲ့အမျှမြင့်တက်နေပေမဲ့ဆရာနာရှင်ဆန့်ကျင်ရေးလူလူလှုပ်ရှားမှုတွေကတော့ဆက်လက်အရှိန်ကောင်းနေစေဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတော့ပါအခုတစ်ခါတော့နိုင်ငံတော်ဒီတိုင်းသားဒေသတွေကဆန္ဒပြပွဲအခြေအနေတွေကိုပြောပြပေးခြင်းပါတယ်။တိုင်းသားဒေသတွေမှာလည်းဆရာနာရှင်ဆန့်ကျင်ရေးသပိတ်မောက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးအဖွဲ့တွေနဲ့ထိတ်တိုက်မတူးအောင်ဆန္ဒဖော်ထုတ်ခဲ့ရမှာတချို့မြို့နယ်တွေမှာတပိတ်တွေဖြိုခွဲခံရလို့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေရှိတယ်လို့တပိတ်ခေါင်းဆောင်တွေကပြောပါတယ်။ VOA သတင်းတောင်တိုင်းကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။တမရိုကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အလုံးမှာတပိတ်မောက်ဆန္ဒပြမှုတွေကျယ်ပြန့်လာနေတာပါ။လုံခြုံရေးတပ်ဖွဲ့တွေကလည်းအင်အားသုံးနေနေခဲ့ပြီးနောက်ပိုင်းတိုင်းဒေသတွေမှာလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသုအောင်ဆက်လက်ဆန္ဒပြနေစေအခြေအနေမှာရှိနေတာပါ။ကြရပြည်နယ်လွိုင်ကော်မြို့တွင်ဒီကနေ့ရက်ကွက်လိုက်ဆန္ဒပေါ်ထုတ်ရမှာလဲကပိတ်ဖြူခွင်းခံရပြီးရာဘာချီနဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြလူငယ်တို့ဆန္ဒရရှိခဲ့တယ်လို့လွိုင်ကော်တပိတ်ကောင်းဆောင်သူကပြောပါတယ်
ကိုပိုးကတော့ကျွန်တော်တို့လည်းကရက်ွက်လိုက်တယ်နည်းနည်းလောက်ခိုင်းထားတယ်ရက်ွက်လိုက်နဲ့သူ့ဟာသူတို့ထွက်ကြတယ်ပေါ့လေနော်ဒါပေမဲ့တချို့တော့ရက်ွက်ဖြစ်မှာတော့ဖြူခွင်းမှုတော့နည်းနည်းရှိတယ်အမိုင်းလုံးဖြစ်မှာဖြူခွင်းခံရတယ်ချစ်ကဲဖြစ်မှာဖြူခွင်းခံရတယ်ချစ်ကဲဖြစ်မှာတော့လူတွေရောတော့ဒါပါဒီနှစ်ချင်း၅ချက်၆ချက်လောက်ကြည့်လာတော့ရှိတယ်တပည့်ဖြူခွင်းပြီးတော့ဒီလူစ
ွေကကြိုတင်ရောက်ရှိပြီးချထားတဲ့အသားစီးနေရာတွေကိုဖယ်ရှားပစ်ခဲ့တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းပျောက်ကြားစနစ်နဲ့ရှောင်းလကင်းဇဏပြမှုတွေရှိနေတယ်လို့ဖမ်းဆီးခံရမှုတွေရှိနေစေလို့မြစ်ကြီးနားသပိတ်ခေါင်းဆောင်သူကဆိုပါတယ်။
အခုလက်ရှိတော့ဒီမြစ်နားမှာတော့လေနော်ဟိုပျောက်ကြားစနစ်နဲ့ပဲသွားနေတဲ့အနေအထားရှိတယ်။လူငယ်တွေအုပ်စုလိုက်ပေါ့နော်အဲ့လိုရက်ွက်တွေမှာပျောက်ကြားစနစ်နဲ့ခဏပြနေတာတွေတော့ရှိတယ်ပေါ့နော်ညပိုင်းဆိုတဲ့ညပိုင်းခက်တာတွေရှိတယ်။ညဆိုလို့ရှိရင်ဒီပျောက်ကြားစနစ်နဲ့ဆက်တဲ့အခါမှာပထမအုပ်ချုပ်ရေးမှုတွေရဲ့တိုင်ကြားချက်အရာပေါ့နော်လူငယ်တွေဖန်ခံရတာဒီအထိသွားတယ်ပေါ့နော်။ဒီရန်ပိုဘက်မှာတော့နေရတော့ဖန်ခံရတယ်တို့လူငယ်တွေကပြောပြပါတယ်ရန်ပိုရက်ွက်ပေါ့
ချင်းမြင့်တဲ့မြို့နယ်တချို့မှာလည်းစီတန်းလှည့်လည်တာဆိုင်တစ်ပိတ်ပြုတ်လုနေတာရှိတယ်လို့ခွန်လုံးတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကဆိုပါတယ
်ချင်းပြည်နယ်ဘက်မှာတော့မင်းချက်မှာတော့ဒီနေ့မြို့မစည်းရှိမှာသူဆိုင်ပြီးတော့ကပိတ်လုပ်ကြတယ်ဟာခါဟာခါမှာတော့သူလမ်းလျှောက်ပြီးတော့သူတို့ဆန္ဒဆက်ပြတယ်လို့ပြောတယ်ခလုံးကျွေးတဲ့ဖွဲ့တွေကတော့သူတို့တော့အရေးယူမှုပါတော့မရှိဘူး
ရှမ်းပြည်နယ်မူဆယ်မြို့ဘက်မှာလည်းလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသွေးအောင်ဆက်လက်ဆန္ဒပြနေတယ်လို့သပိတ်ကောင်းဆောင်သူကဆိုပါတယ
်ဒီနေ့မူဆယ်ကကျွန်တော်တို့ရက်ွက်တွေမှာလည်းပြီးတော့ပုံမှန်ကြားနေတယ်ကျွန်တော်တို့တို့ရှားနေတယ်ဗျသူတို့နဲ့တိုက်ရိုက်ထိတိုက်မှုတွေ့တဲ့ကြားသပိတ်တွေပြော
မုံပြည်နယ်ဘက်မှာတော့ဆန္ဒပြမှုကြိုကြားရှိနေပြီးလုံခြုံရေးတပ်ဖွဲ့တွေကလုံခြုံရေးသိမ်းကျထားတယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၃ရက်နေ့ကစစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်ကြီးကဲတွေလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးလာခဲ့ပါတယ်စစ်တပ်အာဏာသိမ်းမှုကိုမကျေနပ်လို့နိုင်ငံတော်ဟန်သပိတ်မောက်ဆန္ဒပြလာခဲ့သလိုလုံခြုံရေးတပ်ဖွဲ့တွေကနေသပိတ်ဖြိုခွင်းမှုကြောင့်တေးကြီးထိခိုက်တန်ရရသူတွေနဲ့အဖမ်းခံရသူတွေများပြားလာနေပါတယ်ခင်ဗျာ
ဒီသတင်းတော့နိုင်ခွင့်အိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရန်ကုန်ဘက်ကဆန္ဒပြပွဲအခြေအနေတွေကိုအလှည့်ပေးကြပါတယ်ဆရာနာသိမှုကိုစန့်ကျင်တဲ့ဒီကန့်ကွက်ဆန္ဒပြပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ရန်ကုန်မြို့နေရာတော်မြင့်များမှာဆန္ဒပြတဲ့သူတွေချထားတဲ့လမ်းမောကအတားအဆီးတွေကိုစစ်တပ်နဲ့ရဲကဒီကနေ့မှလိုက်ပြီးဖြိုဖျက်မိရှို့သလိုပစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒီရန်ကုန်ဘက်ကအခြေအနေတွေကိုတော့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြို့နယ်တချို့ကိုဆေးဥချုပ်ရေးနယ်မြေအဖြစ်ကြီးညာခံထားတဲ့ရန်ကုန်တိုင်းအထွန်းမှာတော့အနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့မှာတော့ဆေးဥချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်တွေကနေရာတော်များများမှာလူလူကချထားတဲ့လမ်းပေါ်ဟန်တာတွေကိုလိုက်လံဖြိုဖျက်တာမိရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။မနက်အစောပိုင်းကစလို့ရန်ကုန်မြို့မယန်းကုန်းမြို့နယ်ကသမိုင်းကုန်းတရားပေါ်မှာလှိုင်မြို့နယ်အနီးကဘရင်နောင်လမ်းမပေါ်ရန်ကင်းမြို့နယ်တစ္ဆာလမ်းတင်ငန်းချုံလေးရောင်ကန်လမ်းတောင်ဥက္ကလာရတနာလမ်းပေါ်နဲ့ကြာမွေစေနာနဲ့ကြောင်မြောင်သတိပဋ္ဌာန်လမ်းနာတွေမှာရှိတဲ့လူလူကလုံချွေအထွက်လှုပ်ထားတဲ့အတားအဆီးတွေကိုရှင်းလင်းဖြိုဖျက်ခဲ့ကြတာဖြစ်ပါတယ
်
လမ်းပေါ်ကဟန်တာတွေကိုဖြိုခဲ့တဲ့အပြင်အတန်ဘုံတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီမှာလမ်းသွားလမ်းလာနဲ့ရက်ွက်နေပြည်သူတချို့ကိုခေါ်ဆောင်တာအိမ်စီးကားတချို့ကိုကြားပြီးလူတွေကိုဆင်းခိုင်းပြီးအတားအဆီးတွေကိုဖယ်ခိုင်းတာအမိုက်တွေကိုသိမ်းခိုင်းတာနောက်သဲအိတ်တွေကိုဖယ်ခိုင်းတာတွေလည်းလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတဦးကပြောပါတယ
်ကျွန်တော်တို့ကပြောတာတော့တရားပဲဒါပေမဲ့နောက်မှာတခြားနေရာရှိလမ်းဘက်ကတော့ငွေချင်းနိုင်နေတော့နောက်တခြားနေရာတခြားနေရာရှိတယ်သူတို့စကားပါလို့ရှိတယ်သူတို့ကပြောတယ်ဒီကဲဒီရဆင်းရတာတော့ဒါကာဂါနဆက်ပါ။ဒါငေလို့ချတာတဲ့ကြောအပေါ်မြောင်းမြောင်းကျွန်တော်အနောက်ဘက်နဲ့ဆက်ပြီးတခါရပြန်မောင်းတော့သွား။အင်ဂျင်မှာဟိုရေးတယ်ကအဲ့လိုပြင်မလို့လို့ပါလို့ဆက်မလို့နန်းတိုင်လိုက်တော့တွေ့ရတယ်။ဒါပေမဲ့ဒီလက်မီလိုက်လို့ကျွန်တော်တို့လည်းမောင်းတော့သွား။အဲ့ဒီမှာတွေ့ရလို့ရရှိတယ်။လေးငါးရောက်တော့လမ်းပန်းလမ်းလာပြီးသူတို့ကျွန်တော်တို့အရင်လဲတည်ရမ်းနေတာကားမှမရှိနေဘူး။ဆယ်ရင်းနေဒီလမ်းရှောင်းနေသွားတာပဲဖြစ်ဖြစ်တော့တဲတိုင်းမှာပဲမတဲဘူးပြောရင်ရိုက်တာနဲ့တက်ဖြစ်တာခက်တာရှိမှာပဲကျွန်တော်တို့ကကားပါလာတော့ကန်ကောင်းသွားတယ်
ဒါကတော့ဒီကနေ့မနက်ပိုင်းမှာရန်ကင်း12လုံးတန်းမီးပွိုင်အနီးမှာ
လက်နက်ကင်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေဖယ်ဖို့အတင်းအကျပ်ခိုင်းစီခဲ့တာကိုကိုရိုင်းကျုံရသူတူပြောပြခဲ့တာဖြစ်ပါတယ်လက်နက်ကင်အဖွဲ့တွေဟာအကြားစီတွေဖယ်ထားတဲ့နေရာအနီးတဝိုက်ပတ်ဝန်းကျင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အကြားစီတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွှတ်ခဲ့တာတွေလည်းရှိတယ်လို့ရက်ကွက်နေသူတချို့ကပြောပါတယ်အာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့လှိုင်သာယာမြို့နယ်ကိုစေုပ်ချုပ်ရေးကောင်စီဘက်ကစေုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်ညာပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွဲနေဆဲဖြစ်တာမို့ပြည်သူတွေမှပုံအောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့လှိုင်သာမှာငြင်းငြင်းကြံ့ကြံ့မယ်လို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါပေမဲ့အရင်ကတော့ရှင်းသွားပြီပေါ့ဗျာတိတိဒီကျိုးသရဘက်ကတော့ကား10စီးလောက်တက်သွားပြီသူတို့လိုက်လှည့်နေပြီပေါ့အဲ့ဟိုပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျာသူကသူပုံနေကြပါပြီသူကလည်းသူပြေးတာနဲ့ရက်ခွက်တွေအဆောင်နေလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့မတ်လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးကြေညာထားတဲ့လှိုင်သာယာမြို့နယ်အပါအဝင်မြို့နယ်6ခုမှာနေထိုင်ညာညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိတ်တွေနဲ့အကာရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေတိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရက်ဆွန့်ခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ဥကလာနဲ့ကြာမွေကြောင်မြောင်ဘက်မှာစစ်တပ်ကပြစ်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရှိပေမဲ့လို့အသေးပြောက်တော့မရှိခဲ့ပါဘူး။ဖန်စီခင်ရတဲ့သူတွေရှိတယ်လူဒေသခံတွေကပြောပေမဲ့အတိအကျမသိနိုင်ပဲဖြစ်နေတယ်လို့လုံခြုံရေးကြောင့်နာမည်နဲ့အသံသုံးခွင့်မပေးနိုင်တဲ့ကြာမွေဒေသခံတူကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့တာကိတစမ်းချောင်းတောက်ဥကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်တာတွေရှိနေပါတယ်။ရက်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ကလူနေရာကျော်တည်ဆုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများအကူအညီစောင့်ရှောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ပြည်တွေပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်အတွင်းမှာဒီကနေ့မနက်စောပိုင်းရဲတပ်ရင်းနဲ့ဒီရဲကင်းစခန်းအနီးရာကို KIA ကချင်လွတ်လပ်ကိုင်အဖွဲ့ကတိုက်ခိုက်တာတွေရှိခဲ့ပြီးတော့နေကင်းပိုင်းမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းကိုကိုစုံဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီရပိုင်းတွင်ကချင်ပြည်နယ်ကတပ်မတော်တပ်စခန်းတွေနဲ့ပြည်သူ့စစ်စခန်းတွေကို KIA ကတိုက်ခိုက်တာတွေခက်ဆစ်ဆစ်ဖြစ်လာတဲ့နောက်ဒီကနေ့မှလည်းဖားကန့်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါဒီကနေ့မနေ့အစောပိုင်းကဖားကန့်မြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတူက VOA ကိုခုလိုပြောပြပါတယ
်မနေ့ညကလည်းနိုင်ကျော်လို့လေမော်လ်ကင်ရေကင်းလေအဲအမှရေကင်းရေစခန်းရှိတယ်အမှဟိုဘယ်သူပဲဝါမပစ်ပြီးပွဲလို့လာပစ်သွားတာတော့ရှိတယ်မနေ့ညဒါကြီးဝက်တော့ဖြစ်သွားတယ်အဲလည်းနဲ့ဒီလက်ပါတယ်ကြားတယ်အမနေ့ရပဲအဲ့စီကွန်မြူနီမှာဟိုအရေဟိုတောင်းလေရေးကင်းနေရှိရတယ်။အဲ့အဲ့မှာလဲလာတိုက်တယ်လို့ပြောကြတာလေ။ဒီပြိုင်တယ်လို့ဖြစ်တယ်ဆရာ။ဆိုင်တောင်းဆိုင်တောင်းဒီဒီယူနေနေတယ်ကွာ။မာနာမှာဟိုဖကနဲ့လားကကျူစုပိုင်းဆိုရဆိုင်ပုတ်နားမှာလေ။မိုင်းခွဲတန်ကြတယ်ဟိုဒီနေ့လည်းပါလေ။ဒီဆက်တော့ဘာမှမကြောက်ဆရာ။အဲ့ဒါပောက်ခွဲမှုဖြစ်တော့တက်ကလာတော့တယ်ပေါ့။ဒါနဲ့ပါပြိလိုက်တယ
်။တခြားဖကဒေတာကတူကတော့ဒီကနေ့မနေ့တနားကြီးကြော်ကြော်လောက်ကဖကမြို့နယ်စိတ်ဘူးကျေးရွာနီးကနတ်မော်ရဲစခန်းတပ်ရင်းကို KIA ကလက်နက်ကြီးနဲ့လာပစ်ခတ်တယ်လို့တရားသားတဦးထိခိုက်ခဲ့ကြောင်းပြောပါတယ်။ဖကမြို့နယ်အတွင်းပစ်ခတ်မှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကိုမြင်းမြန်ရမှာတော့
အဲကျောင်းတို့အောက်ခြေကြားတာတော့အဲ့ဒီရဲစခန်းတွေကိုအဲကျောင်းတို့လက်ထောက်နဲ့နားပစ်တဲ့အနေနဲ့ထားလို့ပဲသူတို့ကကြည့်ပြလာတာရှိပါတယ်။အဲတကယ်တပ်ကြီးတွေပေါ့နော်ခန်းတင်းတပ်ကြီးတော့ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်တယ်လားလူတော့သူတို့မပြောပါဘူးအဲ့လောက်တော့သူတို့လည်းအတင်ပြတာမရှိသေးပါဘူးခင်ဗျာ
လက်ထောက်ဆိုတာကတော့ 40m ဘုံပြစ်လောက်ချာလက်နေငယ်ကိုဆူလိုတာဖြစ်ပါတယ်ဖကန်ဒေတာဟာ KIA တပ်မဟာ6ကအခြေစိုက်လှုပ်ရှားနေတာဖြစ်ပြီးဒီဒေတာအတွင်းကစာတင်ကြောင်းနဲ့ဘာသာရေးဆောက်ဦးတွေမှာတပ်မတော်ကတပ်စခန်းချတာမျိုးလက်မခံဖို့နဲ့အရက်တုံးမော်တော်ယာဉ်တွေအနေနဲ့လည်းတပ်မတော်ရဲ့ရိတ်ခါနဲ့စစ်လက်နက်ခဲယမ်းတွေတည်ဆောက်မပေးဖို့မိုးကအုပ်ပြီးသွားတာမျိုးမလုပ်ဖို့ကိုတမဟာကိုကသတိပေးတဲ့စာတွေလည်းပြန့်နှံ့နေပါတယ်။ဘုံမူကြီးနော်ဘူကဒီစာထုတ်ပြန်တာကိုသူမသိကြောင်းနဲ့ဒါဟာရှေးတန်းတပ်မှုတွေကထုတ်ပြန်တာဖြစ်နိုင်ကြောင်းပြောပါတယ်
။ကျော်တို့ဘူကလည်းသူကတော့မဟုတ်သူတို့အဲလက်တွေ့ချင်းနေကိုကြည့်မှအာဒီအတိပေးတာဒီသူပြန်ပြင်ညာပြတ်လောက်တာဒီဖြစ်ပါလိမ့်မယ်။ဒီတမတော်တရားလည်း အရက်သက်ရင်ထဲမှာပါပြီးမှပြက်လာတာမျိုးခဏခဏတွေ့ရတယ်။နောက်ဒီပီတရုသူဒီရှိတဲ့ဒီဖျားကျောင်းတို့သာတင်ကျောင်းတို့အဲ့ဒီမှာဒီတပ်မတော်တွေလည်းအခုမှနေရယူတာတွေလည်းခဏခဏတွေ့နေတာ။အဲ့တော့ပီတရုသူထိခိုက်တရားရရှိမှုနင်းအောင်ပေါ့နော်။အဲ့တော့ဂျူတင်မှပြေးပြေးလေးနင်းပါပါ
။ပြီးခဲ့တဲ့ရက်ပိုင်းကတော့မြစ်ဆောင်အထက်ပိုင်းအင်ဂျန်ရံမြို့နယ်မိုးကောင်းမြို့နယ်နဲ့ဖားကမြို့နယ်တွေမှာတက်မတော်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာအနည်းဆုံး၄နေရာလောက်ဖြစ်ပွားခဲ့ပြီးအင်ဂျန်ရံမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့ဒေသခံနေရာလောက်ဟာနေရာစွန့်ခွာတိမ်းရှောင်နေရပါတယ်။ KIA ဘက်ကတော့ဒီတိုက်ပွဲတွေဟာဗဟိုရဲ့ညွန်ကြားချက်နဲ့တိုက်တာမဟုတ်ကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ဘက်မှာတက်မတော်ကထိုးစစ်ဆင်တာကြောင့်တပ်ဆိုင်ရာတပ်မှုတွေကတိုက်ခိုက်တာဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်။ကဲဖွဲ့ဟာအစိုးရနဲ့တစ်ဖက်အပြည့်အစာချုပ်ချုပ်ဆိုဖို့ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစပြီးတပ်ပွဲကြီးတွေမဖြစ်ပွားပဲရင်သက်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်။ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှပထမဆုံးတင်ဆက်ပေးမှာကမြမရေးသုံးသက်ချက်ဖြစ်ပါတယ်ဆရာနာတင်လိုက်တဲ့တက်ချုပ်ကြီးမင်းအောင်လိုင်းနဲ့မိသားစုဟာမြမပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာနိုင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့ငါကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဆရာနာတိမ်မှုကန့်ကွက်နေတဲ့ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းနေတဲ့စစ်ကောင်စီခေါင်းဆောင်တချို့မင်းအောင်လှိုင်ရဲ့တားနဲ့သမီးပိုင်စီးပွားရေးလုပ်ငန်း6ခုကိုတန်ခတ်ရေးယူကြောင်းမတ်လ10ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်တချို့ရဲ့သားအောင်ပြည့်စုံပိုင်တဲ့ရွှေတကုံစည်ဒီအနီးပြည်သူ့ဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြခန်းကိုလူသိများပါတယ်ချောင်းသာပင်လယ်ကမ်းခြေမှာအကြီးဆုံးဖြစ်တဲ့အဇူရာဘီချ်ရီစော့နဲ့စကိုင်းဝမ်ဆောက်လုပ်ရေးကိုလည်းအောင်ပြည့်စုံကပိုင်ပါတယ်ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသဘိတ်မှောက်နိုင်ပါတယ် AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီကြီးထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြည့်စုံကကြားပွဲစားလုပ်ပါတယ်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးဦးစီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို ANM မဟာကရောင်းစားနေတာပါဇနီးတဲ့မျိုးရဏထိုက်နဲ့အတူငင်းချမ်းပြည်စုံကုမ္ပဏီကိုတည်ထောင်ထားပါတယ်။ဇနီးတယ်ဟာမင်္ဂလာဆောင်မြို့နယ်ကအောင်မြင်သူအိမ်ချမ်းမြေကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ်
။တက်ချုပ်မင်းအောင်လှရဲ့သမီးခင်တိရီတက်မွန်နဲ့ချွေးမဖြစ်သူမျိုးရဏထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာစက်သေးမောင်းတောင်းချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာအသင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရဏထိုက်ပိုင်တဲ့Stella 7ကကြက်သိန်း 4,000 ဘူကူညီဘူးပါတယ်။တမီးပြည့်သူထုတ်လုပ်တဲ့မုံဆွဲဇာကားကိုနေပြည်တော်ကရုပ်ရှင်ရုံမှာတက်ချုပ်ကြီးသွားရောက်ကြည့်ရှုကြောင်းသိရပါတယ်။ကုမ္ပဏီတက်တန်း2နှစ်တာအတွင်းရုပ်ရှင်ကား8ကားထုတ်လုပ်နိုင်ခဲ့ပါတယ်။တက်ချုပ်ရဲ့တမီးနဲ့ချွေးမဟာရုပ်ရှင်အမှုပညာနဲ့ဖျော်ဖြေရေးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါတယ်။တရုတ်ဆောင်ဖြစ်တဲ့နေတိုးထူအောင်ရွှေထူးဝုတ်မုံရွှေကြီးနေကြီးဦးတို့နဲ့တီးတန့်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်တိရီတပ်မွန်ကို CDM လို့သူတွေသတိထားသင့်ပါတယ
် ETC စင်ကာပူဦးဆောင်ပြီးတရုတ်ကုမ္ပဏီတစုရင်းနှီးတဲ့ရန်ကင်းမြို့နယ်က Golden City ဟာလေတက်ချုံမင်းအောင်လှိုင်ရဲ့တမီးနဲ့ချွေးမရဲ့ဇာတ်ချက်ဖြစ်ပါတယ် Golden City နဲ့လမ်းမတော်က City Mall မှာခင်တိရီတပ်မွန်ပိုင်တဲ့ Everfit Gym လုပ်ငန်းရှိပါတယ်မန္တလေးမှာလည်းရှိပါတယ်အခုတန်လျင်မြို့နယ် Star City မှာဖွင့်မဲ့ Everfit Gym အတွက်ဝန်တန်းခေါ်ယူနေပါတယ်။အပြည့်အစုံကျန်းမာရေး Gym စံနှုန်းအတိုင်းတည်ဆောက်ထားတာမို့လူကြိုက်များပုံရပါတယ်။ Everfit Gym ရဲ့ Facebook မှာ follower 4,200 ကျော်ရှိတာတွေ့ရပါတယ်။လူငယ်တွေကြိုက်တဲ့ဖြော်ပြရင်းနဲ့ကျမ်းမာရေးမှာတက်ချုပ်မိသားစုစီးပွားရှာနေတာကိုတပိတ်မှောက်ဖို့ခက်ခဲနိုင်ပါတယ်
။ဒါနဲ့မကသေးပါဘူး။ Golden City ဟာစစ်တပ်ကိုမြေငှားကပေးရပါတယ်။2019အထိဒေါ်လာ32တန်းပေးပြီးပါပြီ။မြေငှားကစုစုပေါင်းဒေါ်လာတန်း200လောက်စစ်တပ်ကရမှာဖြစ်ပါတယ်။ဒီငွေဟာအစိုးရဘတ်ဂျက်မှာမပါဝင်တဲ့အတွက်ဘဲရောက်သွားတယ်ဆိုတာကိုတက်ချုပ်ကြီးပဲသိနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာနိုင်ငံသားတသိန်းကျော်နေထိုင်ပြီးနှစ်စဉ်ငှားရမယ့်ကွန်ဒိုတိုက်ခန်းက6000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မယ့်ကွန်ဒိုဈေးကွက်ကိုတက်ချုပ်ကြီးအာယုံစိုက်နေပုံရပါတယ်။ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားတာကြောင့် ETC အစိုးရခန်းစာမှာဖော်ပြပါတယ်။ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ်ဘောဇာယိုမအေယာဝတီစတဲ့ဗန်လုပ်ငန်းတွေမှာလည်းပူးတွဲလုပ်ကင်နေကြောင်းသိရှိရပါတယ
်။အချမ်းသာဆုံးပုဂ္ဂိုလ်စီးရဲမှာထူးကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလူမှတ်တမ်းတင်ကြပါတယ်။ Forbes Asia စာဆောင်မျက်နှာဖုံးမှာအဖော်ပြခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါ။အမေရိကန်ဒေါ်လာတန်9000လောက်ချမ်းသာတယ်လို့ဆိုပါတယ်။သူ့နေရာကိုတက်ချုပ်ကြီးမင်းအောင်လိုင်မကြာမီရလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒုတိယအချမ်းသာဆုံးကကွဲလွန်သူဘိန်းမောင်ကိုလောဆင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်။ဒေါ်လာတန်6000လောက်ချမ်းသာတယ်လို့သိရပါတယ်။ကွဲလွန်သူဦးအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါ။ဦးနေအောင်နဲ့ဦးပြေအောင်နှစ်ယောက်ပေါင်းဒေါ်လာတန်9000လောက်ချမ်းသာတယ်လို့ဆိုပါတယ်။ဦးစောစောကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်။ဦးသူရရွှေမင်းရဲ့သားဦးအောင်တက်မန်းကတော့ဒေါ်လာတန်း4000နဲ့စရုပ်ထအဆင့်ကလိုက်နေပါတယ်။ဦးတေဇာဟာဦးတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။ဆေးအာဏာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်နိုင်တဲ့မိသားစုဟာဒေါ်လာတန်း9000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်။အာဏာဆက်ရနေမယ်ဆိုရင်တော့မြန်မာပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါနဲ့ခင်ဗျာ
။ကောင်းခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ဂျမားရီကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ဂျမားရီကဏ္ဍမှာတော့ဆန္ဒပြပွဲတနက်တန်းရာအရေးပေါ်ပြုစုခြင်းကိုပြောပြထားပါတယ်။ဆန္ဒပြပွဲအတွင်းမြန်မာလူမျိုးရေးအဖွဲ့တွေကတနက်နဲ့ဖြိုခွဲနေတာကြောင့်အသက်အန္တရာယ်ရှိတဲ့ဒဏ်ရာတွေအတွက်အရေးပေါ်ကယ်တင်ပြုစုမှုအဆင့်ဆင့်ရှိတယ်လို့အရေးပေါ်ဆေးပညာကျွမ်းကျင်သူတွေကဆိုပါတယ်။ဘလို့အဆင့်နေပါလဲ။ဒီကြောင်ကိုတော့ဆန္ဒပြပွဲထဲမှာကိုတိုင်ပါဝင်ခဲ့တဲ့ကုသပေးနေတဲ့အမည်ဖော်လို့သူရေးပေါ်ထိခိုက်တဲ့အထုကုဆရာဝန်ကြီးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရေးပေါ်ထိခိုက်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကြမ်းဖက်ဒီပြစ်ခတ်ပြိုခွင်းတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေကိုပြည်သူစောင့်ရှောက်တာအတွက်ပြည်ကြီးတဲ့တပတ်တုန်းကတော့ဆရာကြီးလူနာအရေးပေါ်ရွှေ့တာနဲ့သွေးတိတ်စီတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောမှမို့ဘာကနေစရှင်းပြကြလဲဆရာ
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းပြောသလိုပဲအခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလောရမယ့်အဆင့်နေပေါ့လူနာနံပါတ်1 3ရလာမရလာပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆင်းရင်းရိုးပေါ့လက်နဲ့လက်စည်းဆုပ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လှုပ်လိုက်တာပေါ့တုံတုံ3မိတဲ့လူက response ပြန်လာတယ်သတိခေါ်အောင်ရတယ်ဆိုတော့ဆက်တခြားကြီးဆက်လုပ်လို့ရတယ်အရင်ဆုံးချက်ချင်းကျွန်တော် ABCDE ဆိုပြီးတော့၅ခုနဲ့သွား
ဟုတ်ကဲ့ဆရာအဲ့တော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် airway ပေါ့အသက်ရှင်တန်းကြောင့်ပွင့်လားမပွင့်လားဆိုတော့ကျွန်တော်စကြည့်တယ်ဒါလူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်တန်းကြောင့်ပွင့်နေရပါပဲသတိမိတဲ့လူနိုင်ကြအသက်ရှင်နိုင်ကြမပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ပစက်ထဲမှာတွေးရပါရှိနေရတော့ combat တွေရှိနေရတော့တခြားချွဲတွေရှိနေရတော့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်အသက်ရှင်နိုင်ကြပိတ်တဲ့လူနာကအနည်းဆုံးဆိုကျွန်တော်ဟောက်နေတဲ့လူနာတူတယ်ဂရုဂရုဂရုဂရုဖြစ်နေတယ်အသက်ရှင်နိုင်ကြမကောင်းတဲ့လူနာကိုတည်မယ်ဆိုရင်တော့ကျွန်တော်တစ်ထောင်ဆောင်းဆောင်းလေးလုပ်ပြီးတည်လာတာပို့ဆင်ပြည်တယ်တက်လက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာကအသက်ရှင်နိုင်ကြပိတ်သွားတယ်တစ်ထောင်လေးတည်လာရင်ပစုနိုင်ကြပွင့်နေရ
ဟုတ်ကဲ့ဆရာနောက်ကော
အဲ့ဒါညာပွင့်ဝါနဲ့တကယ်လို့ခတိက11ရိုးပါတခါရဲတွဲပြီးလှုပ်တယ်11ရိုးကြောင့်ဘင်းကမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်တီဆောင်သိမလို့ဘူးထိခဲ့တဲ့အရာကတော့11ရိုးထိတတ်တယ်အဲခေါင်းရဲ့တစ်ဖက်နှစ်ချက်နေရနှစ်ဖက်ကမှကုန်းနေရဲ့ကြည့်ပါအဲ့လိုမျိုးတစ်ခုနဲ့11အထင်းပုံမှန်ဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့အချိန်မှာလည်းပခုံးအရင်ကနေကန်ပြီးတော့ရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်၄ချောင်းထားပြီးတော့ခေါင်းကိုနေရနှစ်ခုလက်ဖြန်နဲ့ညှက်ပြီးတော့ လိုတဲဝါပြီးဆိုရင်လေမင်းကြီးကလှုပ်ရှားအကြောင်းမရှိတော့ဘူးကားပေါ်ရောက်သွားပြီးဆိုရင်လည်းအဲဒီကောင်းတစ်ဖက်တစ်ချက်မှာမျိုးတစ်ခုထိန်းနေ
ဖြစ်ခဲ့ဆိုင်တော့ဘီပေါ့နော
်ဒီကတော့လူနာအသက်ရှူလားမရှူလားဆိုတာစတင်တာဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်မက်ကိုလှမ်းလိုက်ရှင်ဘက်ကနှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်ဖြစ်နေရဆိုအသက်ရှူရပေါ့အသက်မရှူဘူးဆိုရင်တစ်ခါကျရင်အပေါ်အသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်မရှူတဲ့လူနာမှာသူရှူတဲ့ဟာ10မိနစ်မှာ10ချိန်အောက်ရင်29ချိန်အထက်ဆိုရင်အရေးကြီးအချိန်တွေဆိုတာအနေအောင်ဖြစ်လူနာပေါ့နော်အဲလျှူဆိုရင်ကျန်းသားတွေကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်အဲအသက်ရှူတာမှန်းရလားဂျင်မန်းနှစ်ခုကညီရောညီရလားတခြားချက်တဲ့ဘယ်ဘက်ဂျင်မန်းကမရှူရောညာဘက်ဂျင်မန်းကမရှူတာမျိုးရှိတယ်အဲ့လိုမျိုးတွေကကြီးတန်းထိရလူနာတွေမှာဖြစ်တယ်လေကျွန်တော်ဟိုနေ့ပြောသလိုပဲတွေးချောက်ကတော့အစုတ်ထဲမှာတွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုတ်ကမရှူနိုင်တော့မရှူနိုင်တဲ့အချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ပြောခဲ့တဲ့အဲ့ three way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးတော့ dressing နဲ့ပဲထားပြီးတော့လုပ်ရမှာ
ဟုတ်ကဲ့ဆရာနောက်ဆုံးဒီ C ပေါ့နော
် C ရကြတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းတဲ့ဟာအဆင်ပြေလားမပြေလားသွေးပေါင်ပြန်လာမှမလားအဲ့ဒီအချိန်မှာ C ရမှာတော့သွေးပေါင်ချိန်လို့မရဘူးနှလုံးကိုသွေးကုန်လုံးစမ်းလို့ရမယ်အဓိကလက်ကောက်ပေါ်မှာစမ်းလို့ရတယ်နောက်မှဝင်လက်ပင်မှာစမ်းလို့ရတယ်လက်ပင်သေးမှာလည်းခုန်နေရရှိရတယ်ဒါတကယ်လို့ခုန်တဲ့ဟာ10မိနစ်မှာ190တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာအဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတက်လိမ့်မယ်ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ဒီညို့အလေတက်တဲ့လက်မနဲ့ဖိလိုက်ဒီပါစကန်လေး1000 1000 2000 3000 4000 5000စက္ကန့်တိတိဖိလိုက်5စက္ကန့်တိဖိပြီးတော့လွှတ်လိုက်5စက္ကန့်မဟုတ်3စက္ကန့်အတွင်းမှာချူနေနေရတယ်ပြီးတော့သွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဆိုရင်ဒီလူနာကောင်းတယ်ပေါ့နော်5စက္ကန့်အတွင်းမှာ5စက္ကန့်4စက္ကန့်5စက္ကန့်တော့ဒီမှာတဖြည်းဖြည်းလေးမှပြန်လာရဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီသူကအနည်းအောင်ဆင့်လူနာဖြစ်သွားပြီအဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့ကျန်တဲ့ဟာတော့အပြန်လူလို့ပြင်ရမှာမဟုတ်ဆံဝင်လို့မှပဲရတော့မှာ
ဟုတ်ကဲ့ဆရာတော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော
်လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမားတစ်ခါတည်းကြည့်ရမှာပါဆိုတော့ပြေလောက်အောင်သွေးဆွတ်နေနေပယ်လာရှိတယ်ပေါ့နော်အဲဒါလေပင်မှာဖြစ်တယ်ဆိုရင်လေပင်ကိုအဲ့လိုဖြည့်ရင်ပရက်ရှာနဲ့ပတိကိုပတ်ထားမယ်အရင်လည်းအတင်းကြီးပဲလို့မရနှစ်ဖက်လုံးတင်းနေလို့မရနှစ်ဖက်လုံးတင်းသွားရင်လေပင်မှာကြတော့ဘယ်ဘက်ကညာဘက်ကသွေးလွှတ်ကျော်ရှိရသွေးလွှတ်ကျော်နှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကပါဘုံနောက်ကိုသွေးမရောက်တော့အောက်ဆီဂျင်မရဘူးဆိုရင်သေသွားနိုင်တယ်တစ်ဖက်ကိုတစ်ဖက်ကိုပဲဖြည့်ပြီးတော့ pressure လက်နဲ့ပဲ pressure ပေးတာပဲပုံစံပြေးလိမ့်မယ်အဲ့ဒါပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့ကျွန်တော်တွေ့တဲ့တိုင်ရရရဆိုရင်တော့တကယ်ကြည်စစ်ထိပြီဆိုရင်တချို့တော့ကျိုးပါကျိုးပါအဲ့ဒါရိုးကျိုးသွားတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတိနဲ့ပတ်ပါပုံကနေပြီးတော့အဲ့ဒီတော့ခြေရောက်မှဖြစ်တယ်ဆိုရင်ခြေရောက်အပေါ်နားကနေပြီးတော့အဲ့တိုင်ရအပေါ်ကနေပြီးတော့ကျွန်တော်ကျက်စီးလို့ရတယ်ကျစီမယ်ဆိုရင်စပိန်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးပါပေါ့နည်းနည်းတင်းဟာမျိုးအောက်ကပတိရာမျိုးအဝတ်တစ်ခုခံပြီးတော့မှအဲ့တရေချိုးတို့အဲ့လိုမျိုးဟာမျိုးနဲ့စပြီးတော့စီးစီခြင်းနဲ့စီးပြင်းတဲ့တော့စစီးတဲ့အချိန်ကိုသိဖို့လိုတယ်စစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပေးလိုက်တာဖြစ်ဖြစ်စာရလေးနဲ့ချိတ်ပေးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပို့မဲ့လူနာကိုတစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်စေတယ်ဘာလို့အဲ့ကျစီကချိန်ရမ်းကြာဝရင်လည်းအဲ့ကျစီကိုချုပ်လိုက်တဲ့အချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆော်ပြီးတော့ပေတတ်တာများတယ်အဲ့တော့အချိန်ကသုံးနိုင်ကျော်ပိုင်းအဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့လိုရရင်ကျွန်တော်တို့ကျက်စီကိုမရှုပ်ခဲနဲ့အောက်ကခြေတော့တန်းဖြတ်လိုက်ရတာမျိုးတကယ်လို့ကျက်စီကိုချိုးလိုက်မှသေသွားရည်လို့နာရေးရှိတယ်အဲ့ဒါကြောင့်ကျက်စီပြီးရင်လည်းအောက်ကဟိုဟောပြန်စီရမယ်ပိုစီရမှန်းရလားပေါ့အောက်ကသွေးရဆက်တိုက်ထွက်နေသေးလားတစ်ခါတည်းကျက်စီကတချို့ကြောင့်ရော့ရော့လေးစီးရင်ကြောင့်ဘာလို့သွေးကိုပုံရှိပြီးထွက်တော့လို့ဖြစ်သွားတယ်အရင်ရော့ပိုင်းလည်းသွေးပုံရှိပြီးထွက်သွားရင်အောက်ကသွေးရတိတ်မှမဟုတ်ပူတော့ပန်းထွက်လာတယ်ပြီးတော့အဲ့အယိုးကျိုးတဲ့ဟာကိုခြေတော့ကျိုးတယ်ဖြစ်ဖြစ်လက်ကျိုးတယ်ဖြစ်ဖြစ်အဲ့လိုမျိုးကျိုးတယ်ဆိုတန်မြားဖြစ်တယ်ဆိုရင်အောက်ကနေဝချမ်းများဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေကိုင်းကျက်စီတယ်လို့မျိုးအဲ့လိုစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ပြီးတော့အဆင်ပြေတယ်ပေါ့နော်ပြီးတော့ဒဏ်ရာကိုသိစားကြည့်ပါပေါ့နော်တချို့ကြီးကတော့ဒဏ်ရာလေးကဟိုအကုန်ဖယ်လိုက်မှာပဲညင်ရတာမျိုးရှိတယ်လူနာတွေလိုက်ပက်လက်တွေလာများတယ်ဒီကထိနေကြောမှာအဲ့ဒါကြောတခါကျမတွေ့တာရှိတယ်လိုရရင်ပေးပါထွက်နေပေါင်းပြီးပါဖြဲပြီးတော့လုပ်ပြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပေါင်တို့ခြေတော့တို့အတူတူပေါ့နော်အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
ဆူတော်တော်များများတင်ပစုံထိတာမျိုးလည်းရှိတယ်အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျတွေးထွက်တယ်အများကြီးအဲ့တင်ပစုံရိုးကျိုးပါပြီးအဲ့နာအရေးကြီးတဲ့ organ တွေရှိတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးတစ်ထည်နဲ့လူနာကိုအဲ့တင်ပစုံပေါ့ခါးစီကိုဘိုက်ကနေစပြီးစမ်းဘေးကနေခါးဘေးကနေစမ်းသွားရင်မမာလေးတစ်ခုရှိတယ်အဲ့ခါးစီကိုတင်ပစုံရိုးပဲပြုံးပါဘေးနာအဲ့တင်ပစုံရိုးကနေပြီးတော့အဲ့ဒါကိုကျွန်တော်တို့ပဲဖစ်ပိုင်နာလို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့ပစိုးတစ်ထည်နဲ့အဲ့ခါးအဲ့ဘေးနာ ESIS ဆိုတော့အဲ့ယူစစကြင်ကျောင်းနေဒီဘေးကနေတခိုင်းဆင်းသွားအရင်ဆုံးတွေ့အယိုးမမာကြီးအယိုးမမာကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့အောက်ပေါင်းအလယ်နီးပါးလောက်ထိအဲ့နာကိုပစိုးနဲ့ခါးကနေတက်ပြီးတော့အရှိန်ကနေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့အတင်းမဆုံးရိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံးရိုးကိုငြိမ်ပေါင်းဆိုကျွန်တော်ပစိုးနဲ့စီးတယ်သွေးလည်းတိတ်တယ်ပြီးတော့ pressure တန်းနဲ့ဆိုတော့တင်းမဆုံးရိုးကလည်းကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးပြုတင်ပါတယ်ကျော်
ပတ်စင်ကျမကြီးကနာကိုကိုဝင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ချင်းပြည်နယ်မှာဆန္ဒပြတပိတ်ခေါင်းဆောင်၁၀ဦးထက်မနည်းအမှုဖွင့်ဖန်ဝရန်ထုတ်ဖန်ထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအတွင်းအင်ဂျန်ရမျိုးနယ်ကရွာသား၂၀၀နီးပါးစစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်၁၀ဦးထက်မနည်းကိုရဇဒတ်ကြီးပုံမှန်900ကကြီးနဲ့အမှုဖွင့်ထားပြီးဖန်ဝရန်ထုတ်ခိုင်းပါတယ်မတူပီမြို့နယ်လွတ်တော်အမအပါဝင်ဆန္ဒပြရမှာပါဝင်တဲ့လူ၆ဦးကိုစစ်ကောင်စီကပုံမှန်900ကကြီးနဲ့အမှုဖွင့်ပြီ
ဆောင်သူ5ဦးကိုပုံမှန် 905 ကကြီးနဲ့ မတ်လ 13 ရက်နေ့က ဖမ်းဝရန် ထုတ်ထားပြီး လူအသွားလာများတဲ့ နေရာတွေမှာ သူတို့ရဲ့ ဓာတ်ပုံတွေကို လိုက်ကပ်ထားတာ တွေ့ရပါတယ် အလားတူချင်းပြင်းနယ် မင်းတပ်မြို့မှာလည်း လူ2 ဦးကို ပုံမှန် 905 ခခွေးနဲ့ သဘာဝဘေးစီမံ ဥပဒေနဲ့ အမှုဖွင့်ထားပြီး ဖလန်းမြို့မှာလည်း စာနာပြလူငယ် ခေါင်းဆောင် 2 ဦးကို ပုံမှန် 905 ကကြီး ခခွေးနဲ့ ဖမ်းဝရန် ထုတ်ခိုင်းပါတယ် ရဲစတပ်ကြီး ပုံမှန် 905 ကကြီး
အင်ဂျင်နီယာမြို့နယ်ထဲကကွေးထောင်ကြေးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရန်ပစီစွန်းနဲ့စနီတူရန်ကြေးရွာတို့ကကြွာသားနေရာနီးပါးကဟာမြကျင်းနာမြို့ဗလနာကြေးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးတိမ်းရှောင်လာကြတယ်လို့အကူအညီပေးနေသူတူကပြောပါတယ်ဒီစစ်ဆောင်တွေဟာဗလနာကြေးရွာအုပ်စုထဲကသတိနေတည်နဲ့စိတ်ဂျိုးဆက်စစ်
Timitin Baho Committee a ye po a siwe tiago, Masla Satoya Niga, Tampu Zayamu Ma Jimpa Keyama, Sala Pawin Tinelu, May ye dwet Tombu Nabong Jone, Committee with Miasuga Tokan at the Pulai Pare, Baho Committee with Miasuga Kongsi Ma Pawin Po Lakan Jow, a Peter Mequero Committee with Miasuga Tokan Jow Party Pyokuya Nilit Maga Pyobare, a siwe tayo to Baho Committee with Gose U and Nep Yakwetu Le U. Gangwan men, Nasacha men, Taukan men, Tausedone, Bohu alone musang yet, Yakin Bohu alone musa pet, some pet chuckle, sell at the Buke Baren, Nangando Sima Ocho Ye Gonsi went a pit, Doctor Panya on Mugu Lagong, Mumpine Sima Ocho Ye Gonsi, a quay went a pit, MUP, Drepet, Dreamy Mood Dip, Nile de Mago Lagong, Sikonsi, and they can't at that won't be Kevare.
ไตปัวริมရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗူရီတောင်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြန်မယ်ဆိုရင်ကုညီပေးမယ်လို့စစ်တပ်ရဲနဲ့မြို့နယ်အာဏာပိုင်တွေကဒီဆက်လျက်နဲ့မှာလာရောက်ပြောဆိုခဲ့ပါတယ်ဒုက္ခသည်တွေကနေရကိုပြန်လုပေးမယ်ကြေးရွာနေမှာစစ်တပ်စခန်းတွေရှိနေတယ်လို့မိုင်းအန်တီရဲနဲ့ไตปัวริပြန်လဲဖြစ်လာမှာကိုစိုးရိမ်တတ်ပြန်လူနေအိမ်တွေပျက်စီးသွား
Buri Dambu Ma, Yang Musican, Lama Sibishan's Gan, Nyadan Sibishan's Gane, Gandari Pono Jiang Sibishan's Gandhi Alihuma, Luying Adam Niban, the Yamabianaibe, Sinibare, Yakabinema, Yama Sitan, Eta Puedu, Nani Nibaja, people are here at Tai Puerto Jiao, Lubong Nadiniba, Nia Sokwambi, Doga de Zaganima, Kolo Nikejaya Bare.
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အက်အေတို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရာမပြနိုင်သေးပါဘူးဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အေတို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတယ်လို့နှစ်ဖက်တလည်းတင်းမာနေပြီးလေယာချန်သွားလာနေတဲ့ရ ဖွဲ့နဲ့ RCSS SSA တို့အကြား2020ဒီဇင်ဘာလကစပြီးယနေ့အချိန်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်နမ်တူမြို့နယ်ကြောက်မဲမြို့နယ်ကဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေညီတူအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်။အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနဲ့ International Women Day မှာရှမ်းပြည်သားအမျိုးသမီးတွေကဘလို့အခက်အခဲတွေရှိနေပါသလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ်။
စစ်အာဏာသိမ်းမှုစန့်ကျင်ရေးနှွေဦးတော်လိုင်းရေးဆန္ဒပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အင်းအမျိုးသမီးအဖွဲ့ဒါရိုက်တာနန်ဝမ်လီကအခုလိုပြောပါတယ်
။အဓိကရည်ရွယ်ချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကိုသိစေချင်တဲ့ရည်ရွယ်ချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်းဒီနိုင်ငံတကာအမျိုးသမီးများနေ့ကိုအတိအမှတ်ပြုဖို့ရယ်ပြီးအမျိုးသမီးကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိတယ်ဆိုတော့ awareness လေးတွေကိုလည်းကျမတို့ကပေးချင်တဲ့ရည်ရွယ်ချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အာဏာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနန်းဝမ်လီကအခုလိုပြောပါတယ
်စစ်အာဏာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ၈ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးအဖွဲ့အစည်းတွေကပူးပေါင်းပြီးတော့ဒီခမ်းမတွေမှာပဲဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaigns တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့ဆန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝမ်လီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မဲ့ဒီ campaign မှာပူးပေါင်းပါဝင်ဖို့ပြီးတော့ကျမတို့အလံနဲ့ကျမတို့ကြွေးကြော်ကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးဒေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရာမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်စဲပြီးနေမီတည်ငြိမ်မှုတွေရှိနေပေမဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုမပြတ်နိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုမရှိတော့ဘဲနေမြေငိမ့်ချတဲ့အနေထားရှိလာပြီးဖြစ်ပေမဲ့တက်မတော်ကနေမန်းရှင်းလင်းရေးတွေမလွတ်ဆောင်သေးတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့နေရပြန်ဖို့ရေးစိုးရိမ်မှုတွေရှိနေသေးတယ်လို့ပလောဝမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝိတ်တင်းကပြောပါတယ
်မိမိရွာကိုပြန်ရင်ကျွန်တော်တို့တောသူတောင်သားတွေကတော့တောထဲမှာတောကိုမိခိုးတယ်ဖြစ်တဲ့အတွက်တောထဲမှာတော့ကျွန်တော်ဝင်ရမယ်အဲ့ဒီမှာတစုံတည်းရမဖြစ်တဲ့ဟာတွေပောက်ကွေးတန်တွေဖြစ်ခဲ့မယ်ဆိုရင်တို့အတွက်တော်တော်အန်ဒီစိုးရိမ်ရတဲ့အန်ဒီရှိတယ်ပေါ့အဲ့ဒီကြောင့်မို့သူတို့ကလောလောဆယ်နေတဲ့ကမိုင်းရှင်းနေမှုမရှိသေးတဲ့အနေအထားမှာသူတို့ရွာကိုပြောင်းရွှေ့ဖို့ဆိုတာကတော့သူတို့မှစိတ်မကောင်းဖြစ်ရတယ်တချို့သူတွေကတော့ပြောင်းရှင်တယ်တိုးတော်လည်းပဲအများစုကတော့လောလောဆယ်နေထားမှာကိုယ်ရွာတွေတောက်ကိုမသွားချင်သေးဘူး
ကုလရှိအနေထားရပလဝမြို့ချေဆိုင်နှစ်ရှိကိုတိုင်ရင်ကနေစစ်ဘေးကြောင့်ပြည်သူတွေနေရပြန်နိုင်ရေးအတွက်မိမိတို့ကြေးရွာကိုကွင်းစင်စစ်ဆေးပြီးပြန်လည်သင်ပြခိုင်းမှုတွေရှိနေတယ်လို့ပလဝမြို့နယ်စစ်ဘေးရှောင်ကူညီရေးဖွဲ့ကဦးဆောင်နေကပြောပါတယ်။တနင်္လာနေ့ကရွာကိုကွင်းစင်ခိုင်းထားတဲ့တင်ပြတာဘလူနေလူရလာမရဘူးလားဆိုတာကိုကွင်းစင်ခိုင်းတယ်ကြီးမှရွာကိုကွင်းစင်မယ်ရွာကွင်းစင်တဲ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်ခေါင်းဆောင်10ဦးထပ်မံရန်စတက်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရမ်းထုတ်ခံထားပါရယ်။ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲအတွင်းရွာသားနေရာနီးပါးစစ်ဘေးတန်းချောင်နေကြရပါရယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းတွေအစီအစဉ်ဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။ဆရာနာတဲ့စံကျင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအပြင်းထန်အကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိနေတဲ့ကြားကပဲမြန်မာနိုင်ငံဒေသအထွတ်မြတ်များမှာဒီနေ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ဒါပညာဥပိုင်းမှာလည်းထိုင်တဲ့ဘိတ်ဆင်နွှဲတာကြာဆုံးသွားသူတွေအတွက်ဖျောင်းနိုင်ထွန်ဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။ချို့နေရာတွေမှာတော့လမ်းပေါ်မှာဆရာနာရှင်စန့်ကျင်ရေးကြွေးကြော်တန်ရေးထားတဲ့ဆောင်ရွက်တွေချထားသလိုဖျောင်းနိုင်မီတွေတန်းစီထွန်းပြီးတော့လူမဲ့တဲ့ဘိတ်ဆိုပြီးတော့လုပ်ကြရတယ်လည်းရှိပါတယ်။ည7နာရီခွဲလောက်မှာတော့ခါတိုင်းညတွေလိုပဲတံမုံတိကြတာဒီမိုကရေစီရဲ့တခြင်းတွေဒီဆိုကြတာရန်ကုန်မြို့မှာရှိခဲ့တယ်လို့မြို့ခံတွေက VOE ကိုပြောပါတယ်ဒီတော့တွင်မှာပဲပြည်ထောင်နိုင်ငံဆိုင်ရာမြန်မာတန်ယုံကဒုတိယအတွင်းဝန်အုပ်ချမ်းမဖက်အာနာဖီဆန်နဲ့ CDM လို့ရှောက်မှုမှာပါဝင်လိုက်တယ်ဆိုတာသူတို့ရဲ့ Facebook တွေပေါ်မှာတင်ထားတာတွေ့ရှိရပါတယ်အမေရိကန်ခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ FHI 360အဖွဲ့မှာလောက်ခိုင်နေသူဖြစ်ပြီး88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူဖွဲ့အစည်းမှာပါဝင်ခဲ့သူဘူးသူလည်းဖြစ်တဲ့ကိုပန်နေထွန်းဖန်းခံရတယ်လို့သတင်းရင်းမြစ်တစ်ခုက VOE ကိုပြောပါတယ်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူးရန်ကုန်မရန်ကုန်ဘက်မှာတော့ဒီနေ့ညအုပ်ပိုင်းကပြစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ်မြောက်ကလာမှာအစောပိုင်းကပြစ်ခတ်ဖြိုခွဲမှုအတွင်းဒဏ်ရာရတဲ့အမျိုးသမီးတယောက်ကိုတည်သွားကြတာဗီဒီယိုတစ်ခုမှာတွေ့ရပါတယ်ဒဏ်ရာရတဲ့အမျိုးသမီးကွယ်လွန်သွားပြီလို့ပြောဆိုတာတွေရှိပေမဲ့တီးကြအတီးပြုတ်လို့တော့မရသေးပါဘူးစကိုင်းတိုင်းတပည့်မျိုးနယ်ကြည်တော်ရွာဘက်မှာဆိုရင်လေမြို့ပေါ်တက်ဆန္ဒပြတဲ့သူရွာသူရွာသားတွေနောက်ကနေတနက်ချိန်ပြီးလိုက်လာတဲ့ရဲတွေကိုဆန္ဒပြတဲ့သူတွေကပြန်ရင်ဆိုင်ပြီးတော့ရုံရင်ဆန်ခတ်ဖြစ်တာမှာရဲနှစ်ယောက်ကိုရွာသားတွေကဖမ်းမိခဲ့ပြီးအဲ့ဒီကတစ်ယောက်ကတော့ပြန်လွတ်သွားခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်တပ်နဲ့ရဲကကား6စီးအချုပ်ကားတို့နဲ့တနက်မိုးပေါ်ထောင်ဖောက်ပြီးတော့ရွာတွေကိုဝင်လာပြီးတဲ့နောက်မှာရွာသား4ဦးဖမ်းသွားတယ်လို့ရွာသားတစ်ယောက်က VOE ကိုပြောပါတယ်။ဆန္ဒပြပွဲတွေကိုအပြင်းထန်ဖြိုခွဲတာကြောင့်နေရာဒေသကနေထွက်ပြေးလာသူတထောင်နီးပါးကရင်မျိုးသားအစီယုံကဲညူထိန်းချုပ်ရနယ်မြေမှာရောက်နေတယ်လို့ကရင်ညူရဲ့နိုင်ငံသားရေးအကြီးအကဲဖရိုစောတော်နီးကမေးမြန်းခန်းတစ်ခုမှာပြောထားတဲ့အကြောင်းရိုက်တာသတင်းဌာနသတင်းတစ်ခုမှာရေးထားပါတယ်ဒီထဲမှာညာတပိတ်ခေါင်းဆောင်တွေ CDM လှုပ်ရှားမှုမှာပါဝင်သူတွေအစိုးရဝန်ထမ်းတွေနဲ့ရဲနဲ့စစ်တပ်ကထွက်ပြေးလာသူတွေလွှတ်တော်အမတ်တွေနဲ့ဆရာဝန်တွေပါတယ်လို့လည်းပြောပါတယ်ချန်ပီနယ်ဘက်မှာလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ခုကထိန်းချုပ်ထားတဲ့နယ်မြေမှာလည်းလူအနည်းငယ်ရောက်ရှိခိုးလုံနေတယ်လို့ဖရိုစောတော်နီကပြောပါရယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ချောင်းစမော့ဖြစ်ပါရယ်။ VOA American အသံကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00ကနေ 10:00 လိုင်းလိုမီတာ 1925/30 နဲ့လိုင်းလိုမီတာ 190 တို့ကနေအသံလွင့်ပေးခဲ့တာဖြစ်ပါရယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါရယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်တိုင်းပါ။